ဟုတ်ကဲ့ဦးစောတက်ထွေးခမရအခုရန်ကုန်မှာဒီ First Weekly Journal ကဦးအောင်စိုးသူကိုတလားမြို့နယ်ဘက်မှာရင်ရနာကကောက်ခံတဲ့ဒေါ်တက်တက်ဆွေကတရားဆွဲတယ်တကာဦးအောင်စိုးသူကလည်းပြန်ပြီးနင့်နာကြီးတောင်းတယ်အဲ့ဒီအမှုကျွန်တော်ကြားပါတယ်ခမရအဲ့ဒါဦးစောတက်ထွေးတိလောက်ကျွန်တော်အရင်ပြောပြပါလားခမရ
ပမာတော့ကျွန်တော်တို့ဒီ First Weekly ကဒီတလားရင်ရနာဆန်းပါရင်ရနာကတွေကိုသတ်မှတ်ထားတာလေပုံမကောက်ခံတဲ့ဆဲတင်းကိုရေးသားဖော်ပြလိုက်တာပေါ့အဲဒီရေးသားဖော်ပြလိုက်တဲ့တင်းတော့ကလေတလားဇာတိကတင်းတော့ပါပဲဌာနေတင်းတော့ပါပဲအဲ့တော့ဒီတင်းနဲ့ပတ်သက်ပြီးတော့ဒီရင်ရနာစကန်ကသူတို့ရဲ့လုပ်ငန်းအကျိုးစီးပွားကိုထိခိုက်နစ်နာအောင်ဒီဂျာနယ်ကရေးသားပါတယ်ဆိုပြီးတော့တင်းစာနေပြီးတော့စာမန်စာပေးပြီးတော့နစ်နာရေးရလို့ခုနဲ့ကျွန်တော်တို့တရားစွဲတာပါအဲ့တော့ကျွန်တော်တို့ကတော့သင်္ကန်းညွန့်ညွန့်နဲ့ကျွန်တော်ပြည်သူ့လွတ်တော်ကိုယ်တိုင်ဖြစ်နေဦးသိန်းညွန့်နဲ့ကျွန်တော်နဲ့ညီနိုင်ပြီးတော့ဒီလိုမျိုးတရားတော်ပေါင်းတွေမဖြစ်အောင်လို့ဆိုပြီးတော့ကျွန်တော်တို့ဦးအောင်စိုးသူရောဒေါ်သစ်သစ်ဆွေရောခေါ်ယူပြီးတော့ကျွန်တော်တို့မြန်မာ Journalist Union နေပြီးတော့ကျွန်တော်တို့ညီနိုင်ခဲ့ပါတယ်ဒါပေမဲ့ဒီလိုညီနိုင်ခဲ့ပေမဲ့ကျွန်တော်တို့အခြေအနေတွေကပြည်လဲဖို့မဖြစ်တော့ဘဲနဲ့ကျွန်တော်တို့တရားရုံးကိုရောက်တဲ့အထိဖြစ်သွားတာပေါ့တရားရုံးကိုရောက်တဲ့အခါမှာတော့ကျွန်တော်တို့ဒီ first weekly ရတယ်သူတို့ channel ရဲ့ဒီဂုံသိက္ခာကိုထိခိုက်နစ်နာစေတယ်ဒါကြောင့်မလို့ဆိုပြီးတော့သူတို့ကလည်းအပြန်အလှန်တရားစွဲတဲ့ကိစ္စတွေပေါ်ပေါက်လာတာပါပဲ
ဟုတ်ကဲ့ခင်ဗျအဲ့တော့ဒေါ်တစ်တစ်ဆွေဘက်ကဒီတိန်း200ရလို့ကြောင်းတရားစွဲပြီးဦးအောင်စိုးသူဘက်ကလည်းနစ်နာကြီးတိန်း300ကျပ်ပြန်ပြီးတောင်းနေဆိုတော့ဟုတ်လားခင်ဗ
ျဟုတ်ကဲ့ကျွန်တော်လည်းအဲ့လိုပဲကြားရပါတယ
်ဟုတ်ကဲ့
ဒါပေမဲ့ကိုအောင်စိုးသူကျန်လေဆွဲတဲ့ဟာကိုတော့ကိုအောင်စိုးသူနောက်ဆုံးပြောတာတော့ကျွန်တော်တို့တရားရုံးကလက်မခံဘူးဆိုတဲ့အခြေအနေကိုတော့ကြားသိထားရပါတယ
်ဟုတ်ကဲ့အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးဦးစောတက်ထွေးရောအဒီအမှုစဖြစ်တဲ့ပုံတန်းပေါ်ဘယ်လိုမြင်သလဲနောက်တရားရုံးရဲ့လက်ရှိဆောင်ရွက်နေပုံရောဘယ်လိုမြင်သလဲခင်ဗျာ
တရင်းစာနယ်ဇင်းဆိုတာတော့တိုင်းပြည်ရဲ့စိုးရက်မှန်တိုင်းပါဒီအများပြည်သူကိုထိခိုက်နစ်နာတဲ့တုံးရက်တစ်ခုခုပေါ်ပေါက်နေမယ်ဆိုလို့ရှိရင်တဲ့င်းစာနယ်ဇင်းတွေကအများပြည်သူသိရှိအောင်ဒါမှမဟုတ်အုပ်ချုပ်ရေးပိုင်းကသိရှိအောင်ဖော်ပြဖို့တာဝန်ဝတ္တရားတွေရှိပါတယ်အဲ့တော့အဲ့ဒီလိုမျိုးဖော်ပြတဲ့အခါမှာတက်ဆိုင်ရာကျွန်တော်တို့ကိုယ်ခံရှင်ကသူတို့နစ်နာတယ်နစ်နာတယ်ဆိုတဲ့ဒီအစချက်တွေကြောင့်ကျွန်တော်စာနယ်ဇင်းမှန်သမျှအားတရားရုံးမှာတရားစွဲခံရတယ်ဆိုတော့ဒါမသင့်တော်ပါဘူးလူကြားလို့လည်းမကောင်းပါဘူးဒါကြောင့်မို့လို့ကျွန်တော်တို့ရဲ့ဆန္ဒကတော့လက်ရှိကျွန်တော်တို့ Democratic Transition Period ဆိုတဲ့ကာလမှာကျွန်တော်တို့ဒီသုဒ္ဓမာနနဲ့ဖြစ်တဲ့စာပေစာနယ်ဇင်းတွေကိုအကာအကွယ်ပေးမဲ့ဒီမီဒီယာလောလို့ဥပဒေတရားဟာလိုအပ်နေတယ်ဆိုတာထင်ထင်ရှားရှားပေါ်လွင်နေတာကိုပြောချင်ပါတယ်ကျွန်တော်တို့တခြားဒီမိုကရေစီနိုင်ငံတွေမှာလို့ဒီစာနယ်ဇင်းနဲ့မီဒီယာကသတင်းရယူတဲ့မြည်ပြီးပုံကိုမျိုးမဆိုတကယ်လို့တရားစွဲဆိုခံရတယ်ဆိုလို့ရှိရင်တရားမှအကြောင်းအရာတရားစွဲဆိုခြင်းမျိုးသာဖြစ်တဲ့ ਨੇ ဒီလိုမျိုးဥပဒေအကာအကွယ်ပေးထားရင်တော့ကျွန်တော်တို့ဒီသုဒ္ဓမာနရဲ့တိုင်းပြည်ပေါ်မှာကူညီမှုအခမ်းအနားတော့ပို့ပြီးအားကောင်းလာမှဖြစ်မှာ ਨੇ အဲ့လိုမဟုတ်ခိုင်းတဲ့စာနယ်ဇင်းသမားတွေပေါ်မှာဥပဒေအရကာကွယ်မဲ့နေတော့ကျွန်တော်ရှေ့လျှောက်သတင်းရယူဖော်ပြဖို့ဆိုတော့တုံကန်းနေခက်ခဲနေဦးမယ်လို့ကျွန်တော်ထင်မြင်ယူဆပါတယ်
ဟုတ်ကဲ့ဦးစောတက်ထွေးခင်ဗျာကျေးဇူးပါပဲခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့